နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေဦးဆောင်ခြင်းပါမယ်27ရာစုပင်လုံတတိယစီဝေးမှာကန္ဓာအလိုက်ကြိုတင်ပြင်ဆင်ဆွေးနွေးနိုင်ဖို့အပြစ်ရ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်အဖွဲ့၈ဖွဲ့ကနေထိုင်းနိုင်ငံမှာအစီအွေကျင်းပခဲ့ပါတယ်အပြစ်ရဖွဲ့၈ဖွဲ့အနေနဲ့ NCA လမ်းကြောင်းအတိုင်းနိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းသွားမှာဖြစ်တယ်လို့လည်းအပြစ်ရခေါင်းဆောင်တွေကပြောပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
အပြစ်ရ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကန်ဖွဲ့၈ဖွဲ့ကနေလက်မှတ်ပြည်ထောင်စုငင်းချာရေးညီလာခံကို27ရာစုပင်လုံတတိယကျင်းစည်းဝေးအတွက်ကြိုတင်ပြင်ဆင်မှုဆိုင်ရာစည်းဝေးကိုထိုင်းနိုင်ငံချင်းမမျိုးမှာကျင်းပခဲ့တာဒီကနေ့ပါဆို၂ရက်ရှိပြီဖြစ်ပါတယ်ဒီကနေ့စည်းဝေးရခြင်းတွေကိုတော့ပို့မြူရာလွတ်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌခုံမြင့်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့အဓိကဒီနေ့ဆွေးနွေးတာကတော့ဒီတတိယပင်လုံအစည်းအဝေးအတွက်ကိုကျွန်တော်တို့ကြိုတင်ပြင်ဆင်မှုကိစ္စတွေအဓိကထားပြီးဆွေးနွေးကြတာ။ကျွန်တော်တို့ကဆွေးနွေးဖို့အတွက်ဌာနအလိုက်ကြိုတင်ပြင်ဆင်ရရှိတာတွေပြင်ဆင်မှာဖြစ်ပါတယ
်။အပြစ်ရ NCAS EAO အဖွဲ့တွေကလည်းဒီတော်စုငင်းချင်းကြီးညီလာခံမှာတင်ပြမဲ့ကဏ္ဍကြီး၅ခုဖြစ်တဲ့နိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍ၊မြေယာဉ်နဲ့သဘာဝပတ်ဝန်းကျင်ကဏ္ဍနဲ့လုံခြုံရေးကဏ္ဍတို့ကိုအသေးစိတ်ပြန်လည်ဆွေးနွေးသွားမယ်လို့သူကဆိုပါတယ်။အပြည့်ရဖွဲ့၈ဖွဲ့အနေနဲ့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းသွားမှာဖြစ်ပြီးလက်ရှိမြန်မာသမ္မတနဲ့စစ်ရေးသိမ်းမှနေတဲ့ဖွဲ့တွေဟာမိမိတို့ကင်ဆွဲတဲ့နိုင်ငံရေးယူဆနဲ့သက်ဆိုင်နေတယ်လို့လည်းခွန်မြင့်ထွန်းကပြောပါတယ
်ဒီ NCA မှာပါဝင်ပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့သွားနိုင်ရတော့အဓိကအကျဆုံးချက်အချက်ဖြစ်ပါတယ် NCA လမ်းကြောင်းတိုင်းတော့ဒီရက်ပြီးပြီးတော့ကျွန်တော်တို့သွားတာမယ်ကျွန်တော်တို့အခုလက်မှတ်ရေးဆွေးကြတဲ့အဖွဲ့၈ဖွဲ့နဲ့ကျိုးရတက်ဆွေးသဘောထားဖြစ်ပါတယ်အကျိုးတော့သဘောထားတွေကတော့ NCA လမ်းကြောင်းအလုံးမဖြစ်ဘူး NCA မဟုတ်တဲ့ခြားလမ်းကြောင်းသွားမယ်ဆိုတဲ့အယူဆအဲ့တော့ဒီနေ့တိုက်ပွဲကိုဖြစ်ပြနေတဲ့အခြေအနေတွေကလည်းအဲ့ဒီမိမိတို့ကကျဲတဲ့နိုင်ငံရေးအယူဆတွေအခြေအနေတွေလည်းဆက်ဆိုင်နေလို့ကျွန်တော်တို့ကတော့မြင်ပါတယ
်မြန်မာငင်းချမ်းရေးကော်မရှင်အနေနဲ့အဖွဲ့၈ဖွဲ့နဲ့သာ NCA လက်မှတ်ရေးထိုးနိုင်ပြီးရန်ရှိတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးသလိုကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်တို့မှာတိုက်ပွဲတွေဆက်တိုက်ဆူဆူလို့ဖြစ်ပွားနေခဲ့တာပါ။ NCA လမ်းကြောင်းမှာအားနည်းချက်တွေရှိပေမဲ့လည်းတိုင်းရင်းသားလက်နက်ကန်အဖွဲ့တွေအနေနဲ့အစူတကွလက်သွဲပြီးအချင်းယူပြင်ဆင်ဖို့လိုအပ်တယ်လို့လည်းခုံမြင့်ထုံးကတိုက်တွန်းထားပါဗျ။လက်ရှိမြန်မာသမ္မတနဲ့တချို့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေကြားစီရေးပဋိပက္ခဖြစ်ပွားနေပေမဲ့လည်းလမ်းမဲ့ဇန်နဝါရီလကုန်လောက်မှာပြည်ထောင်စုငင်းချမ်းရေးညီလာခံကို27ရာစုပင်လုံတတိယကျင်းအစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေအတွက်အားကောင်းတဲ့ပြင်ဆင်မှုကိုလုပ်ကြဖို့ကိုလည်း KNUG မြူရာစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကအစည်းအဝေးဖွဲ့ပွဲမှာတိုက်တွန်းထားပါတယ်
။အကောင်ကြီးတရားမျှတတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့ကြိုးစားကြအောင်ဖြစ်ပါတယ်။ဆွေးနွေးရမယ့်အကြောင်းအရာတွေကိုပြင်ဆင်ရမယ့်အပိုင်းမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုပေါ်ညွှန်းတဲ့အခြေခံမူတွေကိုတင်ပြကြဖို့လက်တွေ့ကာလနဲ့အနာဂတ်မှာလည်းပြုပြင်ဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုတင်ပြဆွေးနွေးသွားဖို့လိုအပ်ပါတယ်။ကျွန်တော်တို့ရှင်းပြရဲ့မတူပွဲရမှုကနေဘုံသဘောတရားမှာတစ်ထက်ကဆွေးနွေးပွဲတွေနဲ့ဤနိုင်မှုလောက်ဆောင်ရာအောင်မြင်ခြင်းနဲ့ဆိုရင်ပြည့်စုံမှုကောင်းကောင်းနဲ့အခြေယူဖို့ဒီမှာပဲဆွေးနွေးဤနိုင်မှုအတတ်ပညာရှိရမှာလည်းဖြစ်ပါတယ်
NCA ပြည်ရတိုင်းသားလက်နက်ကန်၈ဖွဲ့ခေါင်းဆောင်တွေကလည်းဒီဇင်ဘာလ14ရက်နေ့ကနေ17ရက်နေ့ထိအစည်းအဝေးဆက်ဆက်ကျင်းပသွားမှာဖြစ်ပါတယ်။တနင်္ဂနွေလုံးပြည်ကတက်ကမှုရက်စိတ်ရေးသဘောတူစာချုပ် NCA ကိုတိုင်းသားလက်နက်ကန်အဖွဲ့၈ဖွဲ့ဖြစ်တဲ့ DNUG ရဲ့မျိုးရာစီယုံဒီမိုကရေစီကျူးပြူကင်းတပ်မတော် TGPA တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အစရှိတဲ့ဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ NCA ပြည်ရက်လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ခင်ဗျာ